မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခရဲ့ဒဏ်ကိုမြန်မာပြည်သူတွေခံစားနေရတာခုဆိုတစ်နှစ်လောက်ရှိလာနေပြီဖြစ်ပြီးဒီပြဿနာကိုပါနဲ့လိမ္မာစွာနဲ့ထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဆွေးနွေးပြောဆိုမှုတွေနဲ့ပူးပေါင်းဆောင်မှုတွေအရင်ကတည်းကအရေးတကြီးလိုအပ်နေပြီလို့ပူယန်ဟမ်မန်ကြီးဖရန်စစ်ကတနင်္လာနေ့သူ့ရဲ့ကမ္ဘာအခြေပြမင်းကွန်းမှာပြောကြားလိုက်ပါတယ်။ဗက်တီကန်နန်းတော်မှာဂျန်ဂျူရီ၁၀ရက်တန်တမန်တွေကိုပူယန်ဟမ်မန်ကြီးကနှစ်ပတ်လည်အဝါဒမင်းကွန်းပြောကြားရမှာကမ္ဘာပြဿနာတွေနဲ့အတူမြန်မာအခြေအနေကိုပါထည့်သွင်းပြောကြားတော့တာပါ။မြန်မာနိုင်ငံမှာခုချိန်ရှိမငြိမ်းချမ်းနိုင်ပဲပဋိပက္ခတွေဆက်ဖြစ်ပွားနေတာအတွက်ဝမ်းနည်းစိတ်မကောင်းဖြစ်အောင်မြန်မာနိုင်ငံရဲ့တချင်းကစုံစည်းရလမ်းမကြီးတွေအခုတော့တိုက်ခိုက်မှုတွေနဲ့ပြည့်နေပြီးဒီတိုက်ခိုက်မှုတွေဟာလည်းဝတ်ပြုဆူတောင်းရနေရာတောင်မှအလွတ်မပေးဘဲဖြစ်နေတယ်လို့လည်းပြောပါတယ်။ဒါ့အပြင်ဒီပဋိပက္ခပိုးဆွန်းအောင်လက်နက်တွေရောင်းပြီးမသမားတဲ့အမျက်ထုတ်သူတွေကိုလည်းရှုံချလိုက်ပါတယ်။မြန်မာနိုင်ငံပြင်လေဗနွန်နဲ့ယူကရိန်းနိုင်ငံတွေမှာဖြစ်ပွားနေတဲ့ပြဿနာတွေအတွက်လည်းတွစ်ဆုံဆွေးနွေးမှုတွေနဲ့အပြေရှားကြဖို့ပိုယဟမ်းမင်းကြီးကထပ်လောင်းတိုက်တွန်းလိုက်ပါတယ်။